သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဟုတ်ကဲ့ဒေါက်တာထွန်းရွှေရှင်ဒီမကြခင်ရဲ့ပိုင်းတော့ငါပဲပေါ့နော်ဒီစစ်ကောင်စီဘက်ကနေနေဆန်တရနေ့မှာအကျဉ်းသားတချို့ကိုလွတ်ပေးလိုက်တယ်ဆိုတာသိရတယ်လေအဲ့ဒါနဲ့ပတ်သက်ပြီးဟိုဆရာတို့အနေနဲ့ဒီ NUG အနေနဲ့ပေါ့နော်ဘယ်လိုသုံးပါသလဲရှင
် NUG အနေနဲ့တော့အစိုးရအနေနဲ့တော့ဟိုသတင်းထုတ်ပြန်မှုတော့ကျွန်တော်မတွေ့သေးဘူးပေါ့နော်ဒါပေမဲ့အနည်းနဲ့အများဆိုလို့ပြောမယ်ထင်ပါတယ်သို့တော်လည်းဒီနိုင်ငံအကျဉ်းသားအနည်းငယ်ပါဝင်လာတယ်ဆိုတာတော့ကျွန်တော်တို့သိရတယ်။အဲဒီသူတို့ဖြင့်ဒီ NLD အရင်အစိုးရပြီးနေအစိုးရပုံဝင်ဟောင်းတချို့တွေပါတယ်။အဲအမျိုးသမီးနိုင်ငံအကျဉ်းသားတွေပါတယ်ပေါ့နော်။အဲ့တော့ဘလိုပဲဖြစ်ဖြစ်ပထမအဆုံးကတော့ဒီသူတို့တွေရဲ့လွတ်မြောက်လာမှုအတွက်ကိုသူတို့အတွက်ရောသူတို့မိသားစုအတွက်ကိုအားလုံးဝမ်းသာကြရတယ်ပေါ့နော်။အဲ့ဒါတော့ပထမပြောလိုပါတယ်။ဒုတိယကတော့သူတို့တွေကမတရားဖန်ဆီးသူနောက်ခံရတဲ့လူတွေလေမြောက်လှိုင်ရဲ့ဒီဖေဖော်ဝါရီလ10ရက်နေ့2021ဒီအာဏာသိမ်းမှုစူးစမ်းတဲ့ကိုကဒီခြေခံဥပဒေဆိုတာလည်းမရှိတော့ဘူးဥပဒေတရားဥပဒေစိုးမိုးမှုဆိုတာလည်းမြန်မာပြည်မှာမရှိတော့ဘူးလေဆိုတော့မြောက်လှိုင်နဲ့သူ့ရဲ့လက်ပါစီတွေကတနတ်ထောက်ပြီးတော့ဒီအကြမ်းဖက်ဖမ်းဆီးထားတဲ့ဖမ်းဆီးတာခံကြရတဲ့လူတွေဖြစ်တာ哦ဆိုတော့ဒီလူတွေကငိုတဲ့ကိုကသူတို့ရဲ့နိုင်ငံရေးယုံကြည်ချက်အတွက်နိုင်ငံအရေးအတွက်သောဆုလုတ်ကင်နာတွေအတွက်သူတို့မှာဘာအပြစ်မှရှိတာမဟုတ်ဘူးလေ။အဲတော့မင်းအောင်လိုင်ကတော့သူ့ရဲ့ရန်သူအနေနဲ့သတ်မှတ်ပြီးတော့ဆန်းစီထားတာလေဖြစ်တာ哦။ဆိုတော့အခုအနေထားကတော့ဒါအခါကြီးရဲ့ကြီးတွေမှာဒီပါဒီပြားပေးမှုတွေဒီတွင်းရဖီအားတွေကိုအတင်းလိုက်တာတခုဒီရောနိုင်မှုအတွက်သူတို့ကစားတဲ့အနေနဲ့သူတို့မတရားဖမ်းဆီးထားတဲ့လူတွေကိုနည်းနည်းလေးလွတ်ပြေးတာမျိုးတွေရှိတယ်ပေါ့နော်။အဲတော့ကျွန်တော်တို့အမြင်တော့ဒီလိုလူဆောင်မှုတွေတရတာတခုလိုပဲမြင်ပါလေဗျအကြက်ရှင်တွေအတွက်တော့အယောင်ဝန်တာပါလေ
ဟုတ်တယ်ဆရာအဲ့တော့ဒီဆရာပြောတာဒါဒီလိုနဲ့ပြည်ပရဲ့ဖိအားမှုတွေရောနိုင်အောင်ပေါ့နော်ဒီလိုမျိုးလုပ်ပေးတာလည်းဖြစ်နိုင်ပြီဆိုတော့ပြောပါလေအဲ့တော့ဒီလိုမျိုးလုပ်ပေးတဲ့အပေါ်မှာတော့ဒီပြည်ရင်းစီပါကနှက်မယ်လို့ထင်ပါရှင
်အခုအနေထားတော့ဟိုကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲလေမင်းအောင်လိုင်းပါကအပြင် PR ကိုအတွင်း PR ကိုအများကြီးရှိနေတာပေါ့နော်အတွင်း PR ဆိုတာကသူ့ရဲ့ဒီလှုပ်ဆောင်မှုတွေကိုသူ့အရင်အစဉ်ဆက်ကဒီတာဝန်ယူခဲ့တဲ့ဗိုလ်ချုပ်ဒီဟောင်းတွေကလည်းမကျေနပ်ကြဘူးဆိုတာလည်းသိနေရတယ်လေသူတို့ဖြင့်လွန်ခဲ့တဲ့ရက်ပိုင်းအတွင်းမှာလည်းဒီအရင်စံခိုင်ရေးခေါင်းဆောင်ဒီဗိုလ်ချုပ်ဟောင်းမြင့်လိုင်ကိုသူဖန်ဆီးတာတွေရှိတယ်တခြားလူတွေလည်းပါတယ်မေးမြန်းနေတာတွေလည်းရှိတယ်ပေါ့နော်အဲ့ဒါကသူတို့ထဲမှာသူလမ်းခံနိုင်တော့ဘူးဆိုတာဘလောက်ထိကျေပြန့်ပြီးတော့မှကြီးမားနေလဲဆိုတာကိုကြားတဲ့အချက်လက်တွေဖြစ်တာပေါ့နော်အဲ့တော့ဒါကသူ့ရဲ့အတွင်းဖီအားပေါ့သူ့ရဲ့စီနီယာတွေကလည်းသူ့ကိုမကြိုက်ဘူးဂျူနီယာတွေဆိုလည်းအခုဆိုရင်ကျွန်တော်တို့မှဟိုတိုက်ရင်းအလိုက်လက်နဲ့ချတဲ့အလံပြူထောင်းနေဆိုတာကဟိုစိတ်မဆန်းတော့သူလို့ဖြစ်သွားပြီပေါ့နော်အရင်တော့ကဒီအရာရှိအဆင့်လောက်ဟိုအစင်းဝင်လာတယ်ကျွန်တော်တို့ပြည်သူနဲ့ပူးပေါင်းလာတယ်ဆိုရင်ကျွန်တော်တို့မှကိုစိတ်လှုပ်ရှားခဲ့ကြတာလေအခုကျတော့တရင်အစင်းလောက်လမ်းပြထောင်တာတော့မှသိစိတ်မလှုပ်ရှားတော့ဘူးတတ်မှလိုက်တိုင်းစစ်ထမ်းသားချုပ်လိုက်လမ်းပြထောင်မှပဲဒါဟိုလူလူကစိတ်လှုပ်ရှားမဲ့အနေထားပေါ့နော်ဆိုလိုတာကတော့သူ့စစ်တပ်တွေမှသူ့လက်အောက်ကတာဝန်ထမ်းဆောင်နေတဲ့လူတွေလည်းသူ့ရဲ့ဒီအနေထားကိုသူ့ရဲ့လှုပ်ဆောင်မှုတွေကိုမကြိုက်တော့လို့လူလူနဲ့ပူးပေါင်းနေတာလည်းအချိန်ဟောင်းကအရန်တက်လာပြီလေဒါတွေကသူ့ရဲ့အတွင်းဖိအားတွေပေါ့နော်ပြင်ဖီအားကတော့ကျွန်တော်တို့ဒီလူလူရဲ့တောင်းဆိုမှုတွေနောက်ပြီးတော့ကျွန်တော်တို့ဒီဒီမိုကရေစီလိုလားတဲ့လက်နက်ကိုင်အင်အားစုအားလုံးရဲ့နော်တိုက်ပွဲပေါ်ဆောင်မှုတွေစိုးစစ်ဆင်မှုတွေဒါတွေကလည်းအားလုံးမြင်တွေ့နေရတာပေါ့လေဒီအပြင်ပြည်ပမှာလည်းသူ့ရဲ့ဒီရက်ဆက်ကြမ်းကြုတ်မှုတွေလူခွင့်ရေးဖောင်းဖျက်မှုတွေကြောင့်နိုင်ငံတကာကလည်းတစားတစားတိုးတိုးပြီးတော့မှအရေးယူလာတာတွေလည်းပြည်တယ်လေဒီကြားထဲမှာမှပို့ပြီးတော့ထင်ရှားတာတော့ပြုတ်နိုင်ငံနဲ့တိုင်းနိုင်ငံရဲ့အနေအထားလေးတွေပြောင်းလဲလာတာပေါ့နော်ပြုတ်နိုင်ငံကလည်းပြီးခဲ့တဲ့နှစ်ဒီအောက်တိုဘာ27ပြီးတဲ့နောက်မှာမြမအကြီးမှာအရင်အားတဲ့ဟိုပို့ပြီးတော့မှအတူတူကြကြဒီမီဒီယေးရှင်းဝင်လှုပ်လာတာလေးကျွန်တော်တို့တွေ့ရတယ်။ဟိုင်းရင်စီဝေးဆိုတာတွေသူလှုပ်နေတာတွေရှိတယ်။ထိုင်းဆိုရဆိုရင်လည်းဒီမ မြန်မာစစ်တပ်ကအင်အားကချိနဲ့လာပြီးဒီအချိန်မှာဟိုတွေ့ဆုံဆွေးနွေးဖို့တင့်တော်တယ်ဒါသဖြင့်မြန်မာစစ်တပ်ကအနေထားမကောင်းတော့ဘူးဆိုတာတွေကိုထိုင်းနိုင်ငံကြီးခေါင်းဆောင်တွေကိုနိုင်ကိုကပြောလာတယ်လေဒါတွေကကျွန်တော်တို့နှစ်နိုင်ငံဆက်ဆံရေးမှာဒါဟိုဒီလိုအနေထားမျိုးပြောတာဆိုတာမျိုးအရင်တော့ကျွန်တော်တို့မကြားခဲ့ဘူးတော့နော်ဆိုတော့ဒီအနေထားတွေအကုန်လုံးကတော့မင်းအောင်လိုင်းအတွက်ဟိုဘေးကျန်နှံချက်အခြေအနေတွေပါပဲဗျာ
ဟုတ်ကဲ့အဲ့တော့အခုလိုမျိုးအမ်ဒီနှစ်ဆန်းပြည့်နေ့မှာလွတ်ပြီးတဲ့အချိန်မှာနိုင်ငံရေးအကြံအစည်တချို့လည်းပါတယ်ဆိုတော့လေဒီလိုမျိုးလောက်ရက်တွေကိုဟိုဆရာပြောသလိုတရုတ်နဲ့ထိုင်းတွေကိုစိတ်ကျဉ်းနာစီနိုင်လားရှင
့်အကျွန်တော်တော့မထင်ဘူးဗျမထင်ဘူးဗျဒါကအဖြေမှမဟုတ်တာဘူးနော်ဟိုအဖြေကအားလုံးကဟို overall အနေနဲ့အားလုံးမြင်ရင်တွေ့ကျင်တာမြန်မာပြည်ဟာစီငိန်နဲ့အင်းချမ်းနဲ့နိုင်ငံရေးစနစ်တစ်ခုနဲ့ဒီအင်းချင်းနိုင်ငံတွေအတွက်လည်းတခြားဒီ PR တွေမရှိဘူးပေါ့နော်ဥပမာဖြင့်ဒီ transnational crimes တွေပေါ့ဒီ online ရာဇဝတ်မှုတွေကမြန်မာပြည်မှာအခြေခံနေတာလေမှုစေဝါတွေလူပေါင်းကိုကူးမှုတွေဒီလိုဟာတွေကအင်းနီးနာချင်းနိုင်ငံတွေကရေဆုံးခံစားရတာလေအဲတော့အားလုံးရဲ့လူလားချက်ကတော့ဒါမြန်မာနိုင်ငံကတည်ငြိမ်မယ်ကြီးကြပ်မယ်နော်ဒီတည်ငြိမ်မှုနဲ့အေးချမ်းမှုကလည်းယာယီမဟုတ်ဘဲနဲ့အထောက်အကူအေးချမ်းမှုမျိုးတည်ငြိမ်မှုမျိုးလူလာကြရပေါ့เนาะဆိုတော့ဒီဟာကိုကျွန်တော်တို့ NUG နဲ့မဟာမိတ်တိုင်းသားခေါင်းဆောင်တွေကလည်းဒီမှန်းချက်အတွက်ပဲသွားနေတာလေအဲ့တော့သွားဖို့အတွက်ဒါကျွန်တော်တို့ရဲ့ဟိုပေါ့အကြီးကနံပါတ်၁နိုင်ငံရေးမှန်းချက်ကတော့ဒီစစ်အာဏာရှင်စနစ်မြန်မာပြည်မှာလုံးဝဟိုတုံးပြောက်ွယ်သွားမှာပေါ့เนาะမရှိစေရဘူးပေါ့နံပါတ်၂ကတော့ဒီအာဏာရှင်စနစ်ကင်းမဲ့တဲ့ဒီမြေပေါ်မှာကျွန်တော်တို့တကယ်စစ်မှန်တဲ့ Federal Democracy နိုင်ငံကိုတည်ထောင်ပါလေဆိုတော့ဒီရွေးချယ်နှစ်ခုအတွက်ကတော့နဲ့ရှင်းလိုက်မယ်ဆိုရင်တော့ဒီနိုင်ငံရေးအကျဉ်းသားအနည်းငယ်လွတ်ပေးတယ်ဆိုတာကအဖြေမဟုတ်ပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့တော့ဆက်လို့အနေနဲ့ဟိုဘလောက်အတိုင်းတာဒီလိုချင်ပါခလေရှင
်အဲ့ကျွန်တော်တို့ NUG အနေနဲ့တော့ဒီဟိုဒီနှစ်ပေါ့နော်ဇန်နဝါရီလ31ရက်နေ့မှာထုတ်ပြန်ထားတဲ့စူပေါင်းနိုင်ငံရေးသဘောတူညီချက်ရှိပါတယ်အဲ့ဒီမှာဒီရွေးချယ်6ချက်ရှိပါတယ်ပေါ့နော်အဲ့ဒီမှာတော့ဘာလဲဆိုတော့အဓိကကြတာတော့မြန်မာစစ်တပ်ဒီမြန်မာနိုင်ငံရေးလေဗယ်ထဲမှာလုံးဝမနေတော့ဘူးမနေရတော့ဘူးဒါကိုလက်ခံတယ်နော်နောက်ပြီးတော့မှဒီလူထုကနေပြန်လဲရေးဆွဲပြီးတော့မှဒီအတိပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအစ်စ်နဲ့အညီရွေးကောက်တင်မြှောက်ထားတဲ့ဒီအစိုးရကိုဒါပြစ်ဆာခံရမယ်နော်စသဖြင့်ပေါ့အဲ့တော့နောက်ပြီးတော့ဒီကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်လည်းဒီကျူးလွန်တဲ့သူတွေဟာအိုက်တင်တဲ့အပြစ်ဒဏ်ကိုခံရမယ်ပေါ့နော်အဲ့တော့ဒီကိစ္စတွေကိုကျွန်တော်တို့ကဟိုထဲထဲဝုံဝုံဆောင်ရွက်မှာဖြစ်ပါတယ်ဒီလမ်းကြောင်းပေါ်ကနေသွားမှာဖြစ်ပါတယ်အဲ့တော့ဒီနိုင်ငံအချင်းသားတွေကိုဖမ်းဆီးထားတဲ့နိုင်ငံအချင်းသားတွေအားလုံးကိုတယောက်မကျန်နော်ချွင်းချက်မရှိနော် condition မရှိပြန်လွတ်ပေးတယ်ဆိုရင်တော့ဒါဟာအပြုသဘောဆောင်တဲ့ဟိုလုံဆောင်ချက်အနေနဲ့တော့ကျူဆွားမှာဖြစ်ပါတယ်ဗျ
โอเคตอนนี้เราเชื่อคุณผู้ชมที่จะไปในตัวนี้ด้วยนะ
โอเคจนเราได้ชื่อสุดเต็มมาเลยครับเอง Thank you บ่เนา
ะ sbs.com.au/bemisgo home เนี่ยมาทาပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ